ရောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ရင်တပ်တုံးကြီးအစီအစဉ်တွေကကမ္ဘာကြီးတစ်ခုလုံးအတွက်ချင်းချောက်မှုကြီးဖြစ်ပြီးဒီကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်ဖို့လိုအပ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်အစိုးရကိုထောက်ခံနေတဲ့နိုင်ငံတွေကလည်းဝေဖန်လိုက်ပါတယ်။အန်ဒီအကြီးဟန်နေတဲ့မြောက်ကိုရီးယားအစိုးရကိုလက်နက်ငွေကြေးအရကူညီပေးနေတဲ့နိုင်ငံတွေဟာလက်သင့်ခံနိုင်ကြမရှိဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာပါ။မဖြစ်မနေစီးရင်အားအသုံးပြုမှုအပါအဝင်ညီလန်းပေါင်းစုံသုံးပြီးဒီပြဿနာကိုဖြေရှင်းနိုင်ရေးအတူဆောင်ရွက်နေတာနဲ့အတူအမေရိကန်အနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့မဟာမိတ်တွေကိုကာကွယ်ဖို့လိုအပ်ရင်အမေရိကန်ရဲ့တူနှိုင်းမမီတဲ့စီးရင်စွန့်ရီကိုအပြည့်အဝအသုံးချဖို့အစဉ်နဲ့ရှိတယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့တာပါတောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကသမ္မတအင်ဒိုဘလူးဟောက်စ်မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကအခုလိုပြောဆိုတာပါလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲမှာအမေရိကန်နဲ့တောင်ကိုရီးယားတို့အတူတိုက်ခိုက်ခဲ့ပြီးနောက်ပိုင်းတိစောက်ထားသမျှကိုမြောက်ကိုရီးယားဘက်ကချိပါချိချောက်ခွင့်မပြုနိုင်ဘူးလို့လည်းအမေရိကန်ခေါင်းဆောင်ကပြောဆိုခဲ့ပါတယ်မြောက်ကိုရီးယားခေါင်းဆောင်ဟာတန်ဖိုးများစွာသောအပြစ်မဲ့သူတွေရဲ့အသက်အန္တရာယ်ကိုမလိုအပ်ဘဲချင်းချောင်နေတယ်လို့လည်းဆွဆွဲပြောဆိုပါတယ်။မြောက်ကိုရီးယားနဲ့ငြိမ်းချမ်းစွာဖြေရှင်းနိုင်ရေးအမေရိကန်နဲ့တောင်ကိုရီးယားတို့အတူတကွကြိုးပမ်းနေကြောင်းလည်းသမ္မတထရန့်ကထပ်လောင်းပြောဆိုပြီးမြောက်ကိုရီးယားဘက်ကစစ်ဆင်ဆွေးနွေးရေးသကဝိုင်းကိုရောက်လာပြီးလမ်းမှန်ကမ်းမှန်လှုပ်လာမယ်လို့ယုံကြည်ထားတဲ့အကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတထရန့်နဲ့သမ္မတဂရောမလန်နီယာတို့ကတောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကိုဒီကနေ့အင်ကာနစ်မနက်ခင်းမှာရောက်ရှိနေတာဖြစ်ပါလိမ့်ရှင်။